မတိရာခမဒီကနေ့မန္တလေးမှာပင်မြမအဖွဲ့ကနေပြီးတော့စာဖတ်ပွဲတစ်ခုကျင်းပမယ်လို့သိရပါတယ်ကျွန်တော်အကျိုးကြောင့်လည်းပြောပြပါလားခင်ဗျာ
ဟုတ်ကဲ့ပါမန္တလေးကပင်မြမအဖွဲ့ဝင်တွေနဲ့လည်းတွေ့ချင်းပြီးတော့ဒီမန္တလေးမှာရှိတဲ့ပင်မြမအဖွဲ့ဝင်တွေကလည်းပင်မြမရဲ့လှုပ်ရှားမှုတွေမှာပါဝင်နေဆိုတဲ့အနေအထားမျိုးလည်းဖြစ်အောင်ဆိုပြီးကျမတို့ယတအစုံစံဆိုတဲ့စာဖတ်ပွဲပေါ့နော်ရည်သူဖတ်သူယတဖလေပွဲလို့ကျမတို့ကပြောထားပါတယ်ဒီကောင်းစဉ်ကနောင်ပင်မြမာရဲ့ဒီယတဖလေပွဲအစီအစဉ်အားလုံးကိုသုံးသွားမှာပါယတအစုံစံဆိုတဲ့နာမည်နဲ့ပေါ့အဓိကကတော့ရည်သူလည်းရည်သူအချင်းချင်းကြပေါ့နော်အထက်မြမာပြီးအောက်မြမာပြီးစာရည်သူများအချင်းချင်းကြတခါရည်သူနဲ့ဖတ်သူနဲ့ကြားထဲမှာယတခံစားမှုကိုအတူတကွခံစားပြီးတော့အတူတကွဒီနားလေသဘောပေါက်မှုတွေကိုဆွေးနွေးမယ်အတူတကွဖတ်ကြားမယ်ပြီးရင်ဆွေးနွေးမယ်ဒီသဘောမျိုးနဲ့လောက်ထားတဲ့ပွဲလေးဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့စာရေးဆရာတွေကမိမိတို့စာအုပ်တွေကိုဖတ်ကြားကြမှာပေါ့ဒီမှာ
ဟုတ်ကဲ့ကောင်းလို့ရရလက်ရပေါ့နော်ကြပြားဖြစ်ခြင်းဖြစ်မယ်ဝတ္ထုဖြစ်ခြင်းဖြစ်မယ်ကောင်းလို့ရရလက်ရလေးတွေကိုတယောက်ကို10မိနစ်ဖြတ်မျှပေါ့နော်ဖတ်မယ်ရန်ကုန်ကလာတဲ့ပဲမြန်မာဖွဲ့ဝင်စာရေးဆရာတွေကလည်းဖတ်မယ်မန္တလေးမှာရှိတဲ့ပဲမြန်မာဖွဲ့ဝင်စာရေးဆရာတွေကလည်းဖတ်မယ်တခါတချို့မဖတ်တဲ့စာရေးဆရာတွေနဲ့စာဖတ်သူတွေကနားထောင်ပြီးတော့အဲ့လက်ရာတွေပေါ်မှာအခြေခံပြီးတော့ယတအကြောင်းဆွေးနွေးကြမယ်ပေါ့
အဲ့တော့ဒီနေ့မန္တလေးမှာပင်မြန်မာအဖွဲ့ခွဲဖွင့်တာလားခင်ဗျအ
ဲလိုဌာနခွဲရလို့မဟုတ်ဘူးပေါ့နော်ပင်မြန်မာဒီပင်လင်ပင်အင်တာနက်ရှင်နယ်အဖွဲ့ကြီးရဲ့စင်တာတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ပဲထားထားပြီးတော့မန္တလေးမှာလည်းပင်မြန်မာရဲ့အဖွဲ့ဝင်တွေရှိနေပါတယ်
โอเคအဲ့တော့အမနစ်ကဒီပင်မြန်မာနဲ့ပတ်သက်ပြီးရှင်းလင်းပွဲအကျင့်ပါတယ်ဆိုတော့အဲ့ဒါလည်းကျွန်တော်နည်းနည်းပြောပြပါဦးခင်ဗျာ
အင်းရှင်းလင်းပွဲကတကယ်တမ်းပြောရကြည့်ဆိုလို့ရှိရင်ကျွန်တော်တို့ဒီညီလာခံပေါ့ပြီးခဲ့တဲ့နိုဝင်ဘာ29ညီလာခံမှာဒရိုက်တာဘုတ်အဖွဲ့ဝင်6ဦးရွေးတဲ့အခါမှာမန္တလေးက2ယောက်ပါလာပါတယ်ဒါပေမဲ့ဟိုအပွင့်လင်းဆုံးပြောရရင်ဒီဒရိုက်တာအဖွဲ့ဝင်2ယောက်စလုံးကလည်းလွတ်လပ်စွာပြောဆိုရေးသားခွင့်ကိုကောက်ွယ်မယ်ဆိုတဲ့အဖွဲ့ဆိုပြီးဝင်လာပေမဲ့ပင်နဲ့ပတ်သက်တယ်ပေါ့နော်အတိအကတော့ပင် international ပေါ့ပင် international နဲ့ပတ်သက်တဲ့အကြောင်းအရာအသေးစိတ်တွေကိုသူတို့ကိုယ်တိုင်ကသိပြီးတော့ဟိုသဘောမပေါက်ထားတာတွေမသိထားတာတွေရှိနေတဲ့အခါကျတော့ဒီမှာရှိတဲ့အဖွဲ့ဝင်တွေနဲ့သူတို့နဲ့တွေ့ပြီးစကားပြောတဲ့အခါတွေမှာနောက်ထပ်သိချင်တာတွေနောက်ထပ်ပြောချင်မေးချင်တာတွေရှိနေတယ်ဆိုတဲ့အတွက်ကြောင့်မို့ကျမတို့ဒီကိုလာဖြစ်သွားတာပါတခြားအဖွဲ့ဝင်မဟုတ်တဲ့သူတွေကိုလည်းပင်အကြောင်းရှင်းပြခြင်းနဲ့ပင်ဆိုတာဘလို့ဖွဲ့စည်းမျိုးလဲကဘာမှာဘယ်တုန်းနဲ့ကပေါ်ပြီးဘာကြောင့်ဒီဟာမြန်မာနိုင်ငံအတွက်ပင်လူစင်တာမျိုးလိုအပ်လဲဆိုတာကိုပြောပြခြင်းနဲ့အတွက်ကြောင့်မို့မနေ့ကအလူရှင်းလင်းပွဲဆိုတာတခြားဟိုပြဿနာကိုရှင်းတာမျိုးမဟုတ်ပဲနဲ့ပေါ့နော်အကြောင်းကျိုးပို့ပြီးတော့သဘောပေါက်နားလည်သွားအောင်ရှင်းပြလဲပွဲဖြစ်ပါတယ်
စာဖတ်ပွဲကနေကင်း2နိုင်မှာကျင်းပပြီးတော့နဂါးစာပေရဲ့ဖြန့်ချီဆိုင်ခွဲပေါ့နော်29လမ်းဆိုင်ခွဲမှာကျင်းပမှာဖြစ်ပါတယ်
။ဟုတ်ကဲ့အခုပင်မြန်မာကဘာတွေလုပ်နေပါလဲခင်ဗျ
။လုံးလုံးစင်လက်တလုံးမှာတော့ဒီလိုမျိုးရသအစုံစံဆိုတဲ့ပွဲလေးတွေလုပ်ဖို့လို့အစီအစဉ်ရှိနေပါတယ်။နောက်တစ်ခုက TV အစီအစဉ်တစ်ခုရိုက်ကူးဖို့လို့ပေါ့နော်။အဲ့ဒါလည်းရသနဲ့ပတ်သက်ပြီးတော့အင်မတန်မှဟိုလေးနဲ့တဲ့အကြောင်းအရာမျိုးတွေကိုပေါ့နော်ခေါင်းစဉ်ပြီးပြီးတော့အနမူနာပြောရရင်တော့တီးချက်မှုနှုပညာဆိုတာမျိုးအကြောင်းအရာသက်ကောင်ဤကုန်ခေါင်းစဉ်စသဖြင့်ပေါ့နော်ယသစာပီဖန်တီးမှုနဲ့ပတ်သက်ပြီးတော့ဒီပင်မမပွဲဝင်ရေရပဲကြာခံဆွေးနွေးတဲ့သူဖြစ်ကောဥဆောင်ဆွေးနွေးတဲ့သူဖြစ်ကောတက်ရောက်နားထောင်ပါဝင်ဆွေးနွေးတဲ့သူဖြစ်ကောပါဝင်ပြီးတော့ဒီလိုဟာလေးတွေကိုပေါ့ TV စီစဉ်လေးတစ်ခုရိုက်ဖို့လို့စီစဉ်နေပါတယ်အဲ့ဒါရိုက်ပြီးလို့ရှိရင်တော့ကျမတို့ဒီ MRTV 4 Readers Channel ကတစင်ထုတ်လွှင့်ပြဖို့များပါတယ်အဲ့လိုအစီအစဉ်တွေလည်းလုပ်ဖို့ရှိရဲနောက်တစ်ခုကတော့ဒီယတစာပေတွေနဲ့ပတ်သက်ရင်လူလူလက်လန်းမြည်ရအောင်လို့ပေါ့နော်ကောင်းထုတ်ချက်အမည်လေးတွေကိုဖြန့်ချီဖို့လို့တခါတိုင်းသားဘာသာစာပေတွေရိတ်တဲ့ကောင်းလို့ရရယတလက်ရာတွေကိုမြန်မာဘာသာစကားအင်္ဂလိပ်ဘာသာစကားနဲ့ထုတ်ပေးသလိုဒီမှာစာပေလက်ရာတချို့လည်းတိုင်းနာဘာသာစကားအင်္ဂလိပ်ဘာသာစကားနဲ့ထုတ်ဝေဖို့ဆိုတော့အစီအစဉ်တွေကတော့ဟိုကျမတို့ကော်မတီ၅ခုအလိုက်ပေါ့နော်ဟိုထောင်တွင်းအကျဉ်းချစာရေးဆရာများကော်မတီဆိုလို့ရှိရင်လည်းမြန်မာနိုင်ငံမှာအကျဉ်းချခဲ့ရတဲ့စာရေးဆရာစီရင်ပြုစုမှတ်တမ်းတင်ဖို့ဒါမျိုးလေးတွေပေါ့နော်အတီးတီကော်မတီတီးတီးရဲ့လှုပ်ရှားမှုလေးတွေကတော့သူဟာနဲ့ရှိနေပါတယ
်ဟုတ်ကဲ့မတ်တီတာရေးတဲ့စာအုပ်တုပ်လည်းဒီနေ့မိတ်ဆက်ပွဲကျင်းပမယ်လို့ပြောတယ်ဘာစာအုပ်လဲခင်ဗျ
အညုံမပြီးကျသွင်းနေသူဆိုတဲ့စာအုပ်ပါဒီစာအုပ်ကတကယ်တမ်းကျတော့ဒီမှာ brown tag ကတူနဲ့ harvard tag ကတူမှာဌာနေစာရေးဆရာသဘောမျိုးနဲ့ပေါ့နော်နေခဲ့ပြီးတော့သူတို့ရဲ့စာပေလှုပ်ရှားမှုတွေမှာပါဝင်ဆင်နွှဲခဲ့ပုံနဲ့ပတ်သက်ပြီးတော့ရေးခဲ့တယ်ပေါ့နော်ရွှေမြူတီမဲကစင်းမှာပ
ပြခဲ့တဲ့အခန်းဆက်စောင်းပါလို့လည်းခေါ်လို့ရတယ်ဒါမှမဟုတ်လို့ရှင်လည်းအတွေ့အကြုံမှတ်တမ်းပေါ့နော်အဲ့လိုခေါ်လို့ရတဲ့စာအုပ်ပါပဲ
ဟုတ်ကဲ့မတိတာကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါ